Nenga yema lene pichina ha petanagu pile zime nilam hofu subiro azani yi upide uba weta. Doctor say wenga connaset the nemyo azani nima pyojalai bare. Di azani ni kanadja go American Pinozu Maryland Pinema Jimbagida Chipare di Jongu Kunya Wenga Suzi Jimjabi Walim.
ကွန်နက်ဆက်တနည်းမြောက်အာဇာနီနေ့အထိမ်းမှအခမ်းအနားတရက်ကိုအာဇာနီဥပဝင်းရဲ့တာဒေါက်တာစေဝင်းမိသားစုကဦးစီးပြီးမြန်မာမိသားစုတွေနဲ့အတူအမေရိကန်ပြည်နယ်မင်္ဂလာရမဖုန်းတော်ကြီးကျောင်းမှာဇူလိုင်၁၈ရက်နေ့ပိုင်းကကျင်းပခဲ့ကြပြီးကွယ်လွန်သွားကြတဲ့အာဇာနီခေါင်းဆောင်ကြီးတွေကိုရည်စူးရင်းအလှူဒါနပြုအမျှတမ်းဝေခဲ့ကြပါတယ်ဇူလိုင်၁၉ရက်နေ့ကဘူဂျုံအောင်ဆန်းရဲ့အတူ တာဝန်ယူခဲ့တာပါလက်ရှိမေရီလန်းပြည်နယ်မှာနေထိုင်တဲ့ဒေါက်တာဆေဝင်းဟာအာဇာနည်ဥပဝင်ရဲ့သားတူဦးဖြစ်ပြီးဖခင်လှုပ်ရှားခံရတဲ့အချိန်တုန်းကသူဟာအသက်3နှစ်အရွယ်သာရှိသေးတာပ
ါကျွန်တော်ကငယ်သေးတယ်3နှစ်သားဆိုတော့ဝင်းရဲမှာမသိမသိဘူးညာဟိုဂျူဘလီဟောသွားတာကျွန်တော်မှတ်မိတယ်အဲရုပ်အလောင်းတွေပေါ့အဲ့မှာထားတာဟိုဂျူဘလီဟောမှာစစ်သားတွေခါလေးပြူတာကျွန်တော်မှတ်မိတယ်အဲသူတို့လိုလိုက်လှုပ်တာလည်းကျွန်တော်မှတ်မိတယ်ဟောဒါပေမဲ့လို့ဒီချာချာရုပ်ပုံတော့ဘောနော်အဲ့တော့မှတ်မိဘူးညကျွန်တော်အမေတို့ဘာလို့ကတော့ပြောတာဘောကျွန်တော်မအိပ်ဘူးကိုယ်ကကိုယ်ကလည်းတော့မှတ်မိဘူးည
ညမသမိုင်းမှာအခုလိုလက်နဲ့အာကိုပြီးလှုပ်ကြံတဲ့နီးနဲ့နိုင်ငံရေးအာဏာရယူဖို့ဖြည့်ရှင်းတဲ့နီးဟာပြည်ထနာကိုပြည်လဲစေမယ့်နီးလမ်းမဟုတ်ဘူးလို့ဒေါက်တာဆေဝင်းကသုံးသပ်ပါတယ
်နော်ဒီပုံကျွန်တော်လှုပ်ကြံခံရတယ်ဒီအတွေ့အကြုံရတော့ဆိုးကျိုးကြီးပဲအကောင်ကျိုးလုံးဝမရှိဘူးလည်းနဲ့နီးနဲ့ဖြည့်ရှင်းလို့တချို့လေလဲအသက်ပြောက်တာတွေလည်းကျွန်တော်တို့ကြားနေတာပဲဒီအတိုင်းဝင်ကျွန်တော်တို့ဟာတစ်ခုနဲ့တစ်ခုပြဿနာတစ်ခုဖြည့်ရှင်းတဲ့အခါမှာဒီလည်းနဲ့ဖြည့်ရှင်းတဲ့နီးတွေကအချိန်မရဘူးညာတို့တွေအတူနော်နီးနီးညွန့်ညွန့်နဲ့လောက်ကြရအောင်ဆိုတာပိုကောင်းတော့ဗောညာ
ဘုကြောင့်အစနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလောက်ကြံခံရတာအခုဆိုဆယ်စုနှစ်နဲ့ချီရှိလာပြီဖြစ်ပါတယ်ဘိုးကျော်အောင်ဆန်းအလုတ်ကြံမခံရခင်1948ခုနှစ်ဖေဖော်ဝါရီလထဲမှာတိုင်းသားတွေနဲ့အတူတကွဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်သွားဖို့ဆိုပြီးချမ်းပြည်နယ်မှာပင်လုံစာချုပ်ချုပ်ဆိုခဲ့တာပါဘိုးကျော်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့ပြည်ထောင်စုစနစ်ဟာလည်းအခုချိန်ထိအကောင့်ထဲပေါ်မလာသေးဘူးလို့ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ်
ပြောမယ်ဆိုရင်ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးလွတ်လပ်ရေးရဖို့ကျွန်တော်တို့ရှမ်းနေပါတယ်ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဆိုတာကခွဲထွက်ဖို့မဟုတ်ဘူးဖက်ဒရယ်ပြည်ထောင်စုဆိုတာကပြည်ထောင်စုမှာအတူညီပြီးတော့မှညီတူညီမျှခံစားခွင့်ကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကြားထမ်းခွင့်တွေရှိတယ်အဲ့ဒီဖက်ဒရယ်ရဖို့ရန်ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့တောင်းဆိုတယ်ဒါပေမဲ့နောက်ပိုင်းကျတော့ကအဲ့ဒီ federal system federal ပြည်ထောင်စုမဟုတ်တော့ဘဲနဲ့တစ်ဖက်တည်းကပဲအုပ်စိုးသွားတဲ့နိုင်ငံဖြစ်သွားတယ်ကျွန်တော်တို့အနေနဲ့ကပြန်ပြီးတော့အဲ့ဒီပြည်ထောင်စုကိုပြန်ဖော်နေတာအထင်လွဲတာက federal လို့ပြောရင်ခွဲထွက်တယ်လို့ပဲသူတို့ထင်နေတာအဲ့ဒါလုံးဝကိုမားတယ
်မြန်မာလူလိုက်ရဖို့ကြိုးပမ်းနေချိန်1948ခုနှစ်ဇူလိုင်လ19ရက်နေ့မနေ့ဆယ်နိုင်ကျော်မှာဂလုံဦးစော့ရဲ့စီခိုင်းချက်အရလက်နက်ကိုင်လူအုပ်စုကရန်ကုန်ဘူအောင်ကျော်လန်းဝန်ကြီးများရုံးမှာဘူကျောင်းဆန်းတို့ရဲ့အစိုးရအဖွဲ့ဝန်ကြီးများအစည်းအဝေးလုပ်နေချိန်ဝင်ရောက်ပြစ်ခတ်လှုပ်ကြံခဲ့တာကြောင့်19ဇူလိုင်နေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။အလုတ်ကြံခံရသူ9ဦးကတော့ဘူကျောင်းဆန်း၊ဥပဝင်း၊မန်းပခိုင်၊မိုင်းပွန်စော်ပါ၊ဆက်ဆန်ထွန်း၊ဥရာဇတ်၊ဒီရုဥပချိုး၊တခင်မြ၊အတွင်းဝန်ဦးအောင်မောင်နဲ့ရဲဘော်ကိုထွေးတို့ဖြစ်ကြပါတယ်ခင်ဗျာ။